Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါပြီရှင်။ VOA American တိုင်းရဲ့2022ခုနှစ်အောက်တိုဘာလ16ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2450နဲ့ VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါရှင်
။စစ်ကောင်းဆောင်များကို
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါခင်ဗျာဒီနေ့သတင်းတွေကိုတင်ပြပေးတဲ့အခါမှာဆိုလို့ရှိရင်တော့ဒီလာနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကိုမဖိတ်ဖို့တောက်ကြနေတော့ကအာဆီယံကောင်းဆောင်တွေကဆုံးဖြတ်လိုက်တဲ့သတင်းဒါ့အပြင်အာဆီယံအထူးကိုယ်စားလှယ်နဲ့ဒေါက်ဆန်းစုကြည်တွေ့ဆုံဝင်ပေးဖို့ EU အပါအဝင်နိုင်ငံတကာအသံဝင်ကတောင်းဆိုလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုကိုခင်မောင်စုံမင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုဇော်မိုးကျော်ရေ။အခုတရင်တွေပြီမှတင်ပြပေးမယ့်ဆက်သွယ်မေးမြန်းချက်တွေတဲမှာတော့မြန်မာစစ်ကောင်စီနဲ့ဆက်နွယ်နေသူတွေကိုအာဆီယံကနေထိပ်သီးအစည်းအဝေးတက်ခွင့်မပေးဖို့အတွက်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးတော့
စစ်ကောင်ဆောင်များကိုအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာထိုင်ကုန်မှာဝင်ရောက်ထိုင်ခြင်းကိုလက်မခံနိုင်တဲ့သဘောဆောင်ပါတယ်။
မြန်မာအရေးအကဲခတ်တွေရဲ့အမြင်ကိုတင်ပြပေးဖို့ရှိပါတယ်။ဒါပြင်မြန်မာသံမကြီးဦးကျော်မိုးထွန်းကုလသမဂ္ဂကော်မတီတွေမှဘာတွေကိုတင်ပြခဲ့လဲဆိုတာနဲ့ဒွန်ဆန်းစုကြည်ရဲ့အမှုရုံးတင်ဆက်ဆင်းနေတဲ့နောက်ဆုံးအခြေအနေနောက်ချင်းပြည်နယ်ကကိုဗစ်ကူးစက်မှုအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍတုတ္တဆောင်တဲ့အမေရိကန်တခွင်နဲ့တိတ်ပန်တဲ့ညီပညာကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးမှာပါ။
ဒီလနောက်ပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးပွဲမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ကြားဖို့တောက်ကြနေအာဆီယံအရေးပေါ်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။မြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အစည်းအဝေးမှာအင်ဒိုနီးရှားကတင်ပြခဲ့တာလို့လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာဆူကအစည်းအဝေးအပြီးမှာသူ့ရဲ့ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဆုံးဖြတ်ချက်ကိုတော့အာဆီယံအလက်အောက်ဥက္ကဋ္ဌဘရူနိုင်းနိုင်ငံကစနေနေ့မှာတရားဝင်ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ဒါမဲ့အော်တိုဘာလ26ရက်နေ့ကနေပြီးတော့28ရက်နေ့အထိကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီနဲ့စစ်ကောင်စီကခန့်အပ်ထားသူတွေကိုလက်မခံဘဲအခြားလူတယောက်ကိုသာလက်ခံဖို့ဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်ကိုမြန်မာဘက်ကလက်မခံရင်မြန်မာနိုင်ငံကိုစားပြုနေရာကိုခြံလှမ်းထားမှာဖြစ်တယ်လို့လည်းအာဆီယံအတိုင်းဝိုင်းနဲ့နှိစပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့ဧပြီလတည်းကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်ခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုအေဂျင်စွာဖြေရှင်းနိုင်မှုရည်ရပြီးအထူးကိုယ်စားလှယ်တူကိုတာဝန်ပေးဖို့အပါအဝင်ဘုံသဘောတူညီချက်၅ရပ်ကိုချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်အထမမြောက်သေးသလိုဘုံသဘောတူညီချက်ပါအချက်တွေကိုလည်းမြန်မာစစ်အာဏာပိုင်တွေကအကောင့်ထဲပို့ဖို့ပြက်ကွက်နေတယ်ဆိုပြီးတော့အာဆီယံနဲ့နိုင်ငံတကာအတိုင်းအဝန်းကစိတ်ပျက်နေကြပါတယ်။မြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကတော့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်အတွက်တားနိုင်သမျှလိုက်လောထားပြီးတွေ့ဆုံတဲ့သူတွေကိုစီစဉ်ပေးထားတဲ့အကြောင်းကြားတာပရင်းနေမှာပဲထုတ်ပြန်ထားပါတယ်
။အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုဖမ်းဆီးထိန်းသိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဝင်ပေးဖို့မြန်မာစစ်ကောင်စီကိုအမေရိကန်အပါအဝင်နိုင်ငံပေါင်း၈နိုင်ငံနဲ့ဥရောပသမဂ္ဂ EU တို့ကတောင်းဆိုလိုက်ကြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းသက်ဆိုင်သူအားလုံးနဲ့တွေ့ခွင့်ရမယ့်အာဆီယံကိုယ်စားလှယ်ရဲ့ခီးစဉ်ဖြစ်မြောက်အောင်စီစဉ်ဖို့စစ်ကောင်စီကိုတိုက်တွန်းထားပါတယ်။မြန်မာစစ်တပ်အနေနဲ့အထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွက်ပံ့ပိုးပေးဖို့ဒီထက်အရေးကြီးတာကသက်ဆိုင်သူအားလုံးနဲ့တွဲခွင့်ရအောင်စီစဉ်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုပါတယ်။ဒါဟာကျွန်တော်တို့အခိုင်အမာအစဉ်တစိုက်အားပေးတိုက်တွန်းနေတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်နဲ့လည်းကိုက်ညီပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရနစ်ပရိုက်ကတောက်ကြနေတယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။မြန်မာနိုင်ငံကဆိုးရတဲ့အခြေအနေတွေပေါ်မှာအလွန်အမင်းစိုးရိမ်မိကြောင်းနဲ့စစ်ကောင်စီအနေနဲ့အာဆီယံအထူးကိုယ်စားလှယ်ကိုအပြူသဘောဆောင်ပြီးပူးပေါင်းဆောင်ရွက်ဖို့လဲအမေရိကန်ပြည်ထောင်စုဗြိတိန်ဩစတြေးလျကနေဒါတောင်ကိုရီးယားနယူးဇီလန်နော်ဝေးနဲ့အရှေ့တီမောနိုင်ငံတို့ကပူးရဲကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးရာအကြီးအကဲဂျိုးဆက်ဘိုရဲကလည်း ASEAN အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုအလွယ်တကူသွားရနိုင်ဖို့နဲ့နိုင်ငံရေးမှာသက်ဆိုင်သူအလုံးလွတ်လွတ်လပ်လပ်ညှိနှိုင်းဆောင်ရွက်ခွင့်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားယဝန်ကြီးဌာနအတိုင်းအမြန်ဒက်ရစ်ချိုလဲနဲ့ဌာနပေါင်းစုံကတာဝန်ရှိသူတွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာအစ်တောင်အရှာနိုင်ငံတွေကိုလာရောက်ဖို့ရှိနေပြီးတော့မြန်မာနိုင်ငံအရေးအပါအဝင်ဒေသတွင်းတည်ငြိမ်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိနေပါတယ် အတိုင်းပင်ကနဲ့ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးပုံမှန်ခိုင်မာလာဖို့ဒေသတွင်းကိစ္စရပ်တွေကိုနိကပ်စွာပူးပေါင်းဆောင်ရွက်နိုင်ဖို့စတာတွေကိုဆွေးနွေးကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားယဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့ခီးစဉ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လဲအမေရိကန်အစိုးရရဲ့ရည်ရည်ချက်ကိုထပ်လောင်းပြသဖို့ရည်ရ ကိုအတွက်အိန္ဒိယနိုင်ငံရဲ့အပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အာနာသိန်းစစ်ကောင်စီကိုဝိုင်းဝန်းပြပေးလှုပ်ဆောင်သွားဖို့ကိုအရေးပေါ်တာဝန်တရားအနေနဲ့လှုပ်ဆောင်ကြဖို့ကိုလည်းအမေရိကန်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်ရာနိုင်ငံတာဝန်ရှိသူတွေနဲ့ဆွေးနွေးမှဖြစ်တဲ့အကြောင်းကြေညာချက်မှထုတ်ပြန်ထားပါတယ်။
ဒါအပြင်အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်9ရပ်ကိုကောင်တဲ့ဖော်နိုင်ဖို့ကိုလည်းဆွေးနွေးမှာပါ။ထိုင်းနိုင်ငံကိုရောက်တဲ့အခါမှာတော့ထိုင်းမြန်မာနယ်စပ်ကိုဖြတ်ကျော်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုပေးသွားဖို့ကိုလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးမှာဖြစ်ပါတယ်။
Treatment of the Rohingya by the military junta in Burma.
Xinjiang data ma wi ga re ko arama khain sei da phi nei da Myanmar nai ngan ma sit ana bain dui ga Rohingya re apo pyu mu sat san da Ethiopia nai ngan myaw bain ma lu dui athait talan phit aw angat be ne lein mai san ya anai chin mu re apa win phi nei mu re aji che phit bwa ni ba de lu တောက်ချာနေကကနတိကပြည်နယ်တက္ကသိုလ်မိန်ကွန်းမှာသမရပိုင်တင်ထည့်သွင်းပြောဆိုသွားတာပါလူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပွင့်ပွင့်လင်းလင်းထုတ်ပေါ်ပြောဆိုကြရမှာဖြစ်ပြီးနှုတ်ဆက်နေမယ်ဆိုရင်လူအခွင့်ရေးချိုးဖောက်သူတွေနဲ့အလိုတူအလိုပါဖြစ်လိမ့်မယ်လို့လည်းပြောပါတယ်အာနာရှင်အုပ်စိုးမှုတွေဟာအမှန်တရားကိုဖျက်ဆီးရတာစတင်နေဆိုတာကိုမေ့မထားကြဘူးလေသမရကပြောသွားပါတယ်သူအစိုး
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 ညာတိုင်းဒိုမီတာ40 kHz 8413ညာတိုင်းဒိုမီတာ51 kHz 5859နဲ့တိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOAS အနေနဲ့မနက်ဖက်အစီအစဉ်တွေကိုကြီးစုနာတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်အာဖဂန်နစ္စတန်နိုင်ငံကန်ဒဟာမြို့ကရှီးယားမွတ်စလင်ဗလီတခုမှာပောက်ကွဲမှုကြောင့်လူ48ယောက်ထက်မနည်းသေဆုံးပြီးတော့80ကျော်ဒဏ်ရာရရှိကြောင်းတာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်။လူတွေနဲ့ပြည်တည်နေတဲ့ဗလီဒဲမှာတောက်တာတွေကဝိပုစုတောင်းနေချိန်မှာပောက်ကွဲမှုအတွင်းတိကျဒဏ်ရာရသူတွေအများပြားရှိခဲ့တဲ့အကြောင်းတာလီဘန်အဖွဲ့ရဲ့ပြောဆိုဆိုခွင့်ရှိသူဘိုင်အယ်ကရာမီကVOA ကိုအတည်ပြုပြောဆိုခဲ့ပါတယ်တိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုစုံစမ်းနေပြီးတော့တရားမျှတမှုရှိအောင်ကြိုးပမ်းဖို့လည်းပြောဆိုပါတယ်တိုက်ခိုက်မှုကြောင့်လူ48ယောက်ထက်မနည်းသေဆုံးပြီးအယောက်80လောက်ဒဏ်ရာရတယ်လို့လည်းကန်ဒဟာပြည်နယ်အခြေစိုက်တာလီဘန်ယဉ်ကျေးမှုသတင်းဌာနကအတည်ပြုပြောဆိုပါတယ်ပြီးခဲ့တဲ့တပတ်အကြာတုန်းကတောက်ကြနေတဲ့ကောင်လည်းကွန်တူမြို့မှာဗလီတုံးဘုံကွဲတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း50ကျော်သေဆုံးခဲ့ပါတယ်ဒါ overall အာဖဂန်အခြေစိုက် ISခူရာဆန်အဖွဲ့ကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်
။ဒီတိုင်ကွန်ဆာဗေးတစ်ပါတီလွတ်တော်အမတ်ဒေးဗစ်အမီဆာနိုင်ငံအရှိတောင်ပိုင်းကသူ့မဲဆန္ဒနယ်မြေကိုတောက်ကြနေကရောက်ရှိနေစဉ်ခရစ်ယာန်ဘုရားကျောင်းတစ်ခုမှာဓာတ်နဲ့အချက်ပေါင်းများစွာအထိုးခံခဲ့ရပြီးသေဆုံးသွားပါတယ်။အသက်69နှစ်အရွယ်လွတ်တော်အမတ်သေဆုံးမှုအတွက်ဒီတိုင်ဝန်ကြီးချုပ်ကလည်းဝမ်းနည်းကြောင်းပြောဆိုခဲ့ပါတယ်
။ People are so shocked and saddened is above all he was one of the kindest nicest
စာဒေးဗစ်အမီဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့အရင်ထဲမှာဝမ်းနဲ့တုန်လှုပ်မှုတွေနဲ့ပြည့်နေနေပါတယ်လို့ဝင်းကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုလိုက်တာပါနိုင်ငံရေးလောကမှာသူဟာကျင်းသာသနာတတ်ဆုံးယဉ်ကျေးတိမ်မွေးသူတစ်ယောက်ဖြစ်ကြောင်းလည်းဝင်းကြီးချုပ်ကပြောပါတယ်ရဲတပ်ဖွဲ့ကတော့အဲ့ဒီလူသားမှုမှာတန်ရရှိတဲ့အသက်25နှစ်အရွယ်လူတစ်ယောက်ကိုဖမ်းဆီးထားတယ်လို့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်တခြားလူတွေကိုစုံစမ်းရှာဖွေတာမျိုးမလုပ်ကြောင်းနဲ့အများသူငါတွေအတွက်အထိတ်တလန့်ဖြစ်ရလောက်တဲ့အခြေအနေမှာမရှိဘူးလို့ယုံကြည်ကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ကွယ်လွန်သူ MS ဟာ1983ခုနှစ်ကတည်းကပါလီမန်အမတ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်ပြီးအိမ်ထောင်ရှင်တဦးဖြစ်ကသားသမီး9ယောက်ရှိပါတယ်ခင်ဗျာ
။အခြားဘက်တိုက်ခိုက်မှုကြောင့်ပြည်တွင်းစစ်ဖြစ်ရတာမျိုးကိုအပြစ်ခံမှာမဟုတ်ဘူးလို့လီဘနွန်စစ်သွေးကြောအုပ်စုတစ်ခုဖြစ်တဲ့ Hezbollah အဖွဲ့ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဘေရွတ်မြို့တော်ကဂျာတာပရင်းနေဆန္ဒပြပွဲမှာတနသမားတွေလက်ချက်နဲ့တင်ဆုံခဲ့သူတွေကအဖွဲ့ဝင်3ဦးရဲ့ဇာပနာအခမ်းအနားမှာ Hezbollah ခေါင်းဆောင်ကပြောကြားခဲ့တာဖြစ်တဲ့ကြောင်းရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နေ့တည်းကလူနေရာကျော်တင်ဆုံခဲ့တဲ့ဘေရွတ်မြို့တော်စိတ်ကန်းပောက်ကွဲမှုကိုစစ်ဆေးခဲ့တဲ့တရားသူကြီးပေါ်ကောက်ွက်ဆန္ဒပြပွဲမှာတနသမားတချို့ကပြစ်ခတ်ခဲ့တဲ့အတွက် Hezbollah 3ဦးပါဝင်9ဦးတင်ဆုံခဲ့တာဖြစ်ပါတယ်။
စနေနေ့မင်္ဂလာခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးခဲ့ကြတာပါအခုတော့သတင်းတော်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်ရင်ပေးပါတော့မယ်ပထမဆုံးတော့မြန်မာစစ်ကောင်စီကိုထိတ်သည့်အစည်းအဝေးမဖိတ်ဖို့အတွက်ဆုံးဖြတ်တဲ့အာဆီယံရဲ့ရည်ချက်ပေါ်မှာအကဲခတ်တွေရဲ့အမြင်ကိုတင်ပြပေးမှာပါဒီလာထဲမှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုတက်ခွင့်မပေးဖို့အတွက်ဆုံးဖြတ်လိုက်တာဟာမြန်မာရင်းနဲ့ပတ်သက်လို့အာဆီယံကနေအလေးနဲ့ထားတာကိုပြသရရောက်တယ်လို့အကြိုက်ခတ်တချို့ကသုံးသပ်ပါတယ်။စစ်ကောင်စီနဲ့ဆက်နွယ်နေသူတွေကိုအာဆီယံထိပ်သီးအစည်းအဝေးမှာတက်ခွင့်မပေးဖို့တောက်ကြနေကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာအဆိုပြုခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကလည်းအစည်းအဝေးအပြီး Twitter လူမှုကွန်ရက်မှာဖော်ပြပါတယ်။အစင်လာအပြင်တခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝင်မဆွဲရဆိုရက်မူကျင့်သုံးနေရှိတဲ့အာဆီယံအသင်းတွေနဲ့မြန်မာရေးမှာအခုလိုဘာကြောင့်လှုပ်လာတာပါလဲစင်ကာပူအခြေစိုက်အရှေ့တောင်အာရှလေးလိုက်ရေးဌာနကအာဆီယံရေးရာကျွမ်းကျင်သူမတ်မိုးသူစာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့သူသုံးသပ်ချက်ကိုအခုလိုစပြောပါတယ်
အင်ဒိုနီးရှားဘက်ကအစိုးပြုထားချက်ကို Twitter မှာဖော်ပြတဲ့အနေအထားကိုပဲကြည့်ပြီးတော့သုံးသပ်ရမယ်ဆိုလို့ရှိရင်တော့စစ်ကောင်းဆောင်များကိုအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာထိုင်ကုန်မှာဝင်ရောက်ထိုင်ခြင်းကိုလက်မခံနိုင်တဲ့သဘောဆောင်ပါတယ်မြန်မာနိုင်ငံကအာဆီယံနိုင်ငံအဖွဲ့ဝင်ဖြစ်နေတယ်ဆိုတဲ့အခါမှာလည်းခုလက်တလောကတော့အာဆီယံပဒိညင်စာတမ်းမှာကဒီလိုအဖွဲ့ဝင်နိုင်ငံတနိုင်ငံကိုမြည်သို့မြည်ပုံအနေအထားမှာsuspend လုပ်မယ်ဟဟ ला ဆိုင်ငံမယ်ထိပ်သီးအစည်းအဝေးတွေကိုဖိတ်ကြားခြင်းမပြုဘူးနောက်ပြီးတော့မှအာဆီယံအတိုင်းအဝိုင်းရဲ့ဒီလိုအဝေါ်ဝိုင်းတွေမှာပယ်မယ်ဆိုတဲ့အနေအထားမျိုးဆုံးဖြတ်ချက်မျိုးတွေကမရှိသေးဘူးဆိုတဲ့အခါမှာတော့ဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြတူညီစန္ဒကိုညှိနှိုင်းဆွေးနွေးပြီးတော့မှပေါ်လာတဲ့အနေအထားတရားလိုတော့သုံးသပ်မိပါတယ်
ဟုတ်ကဲ့အဲ့တော့အခုလိုနေထားမှာဒီနိုင်ငံကြီးရခန့်အပ်တာမဟုတ်တဲ့ຢາດူးဆိုလို့ရှိရင်ဘလို့အနေထားမျိုးနဲ့တက်ခွေရမှာဖြစ်လဲ
ဟိုနိုင်ငံကြီးရခန့်အပ်ထားခြင်းမဟုတ်တဲ့ပုံကိုဆိုတဲ့အခါကျတော့ civil servant လို့ခေါ်တဲ့အစိုးရဝန်ထမ်းအဆင့်ကိုပဲမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ပုံကိုအနေနဲ့လက်ခံမယ်ဆိုတဲ့သဘောအများရန်အတွင်းဝင်အဆင့်မဟုတ်လို့ရှိရင်လည်းညွှန်ကြားမှုချုပ်အဆင့်ပေါ့ဒါတွေကတော့ဟိုမြန်မာနိုင်ငံရဲ့ဟိုအစိုးရဝန်ထမ်းအဆင့်နေမှာအဆင့်အမြင့်ဆုံးနေဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့လက်ရှိဒီမြန်မာအဆင့်တွေကိုဖြည့်ရှင်းဖို့ဆိုရင်ရောအခုရလာတဲ့ဆုံးဖြတ်ချက်ကဘယ်လိုမျိုးတည်အောင်ရှိနေလဲ
အခုအနေထားဒီမြန်မာနိုင်ငံမှာ February 1ရက်နေ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုအာဆီယံအနေနဲ့တကယ်ကိုအရေးတကြီးအနေနဲ့အလေးထားတဲ့စိတ်ပူတဲ့နောက်ပြီးတော့မှမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ဖို့အတွက်ကိုလည်းအာဆီယံအနေနဲ့ဝင်ရောက်တက်မှတ်ပေးနိုင်တဲ့အခမ်းကဏ္ဍကိုလည်းအာဆီယံအဖွဲ့ဝင်နေနိုင်ငံတွေအနေနဲ့အလေးထားတယ်ဆိုတဲ့သဘောတော်ဆောင်ပါလေသူ့ရဲ့ဒီ5 point consensus ဒီသဘောတူညီချက်၅ချက်ကိုတစိုက်မမှဆက်ပြီးတော့ဖော်ဆောင်သွားဖို့စိတ်ဆန္ဒဆက်ပြီးတော့ပြင်ပြတယ်ဒါကိုအကောင့်ထဲဖော်သွားဖို့ကိုလည်းအာဆီယံအဝေါ်အဝိုင်းတရလုံးအနေနဲ့အရေးကြီးတယ်အလေးထားတယ်ဆိုတဲ့သဘောတက်ရောက်ပါတယ်ဒီမှာလည်းအလေးထားတယ်ဆိုတဲ့အခါမှာတချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုပို့ပြီးတော့မှအရေးတူအလေးထားအသိဝင်တစားနဲ့ဥဆောင်ဆွေးနွေးနေကြတာတွေလည်းဖြစ်ပါတယ်အများ သဘောတူနိုင်မဲ့အနေအထားတစ်ခုကိုဒါညှိနှိုင်းရတာပေါ့နော်အဲ့ဒီခါမှာကျတော့လေဟိုဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဟိုမိမိတို့ရန်သူပြစ်လို့ခြင်းနဲ့ရလတ်ဖြစ်ချင်မှဖြစ်မယ်သို့တော်လည်းဒီအာဆီယံနိုင်ငံတွေကြားမှာအလုံးကနေပြီးတော့မှလက်ခံနိုင်မဲ့အနေအထားတစ်ခုကိုဥတည်ပြီးတော့ဆွေးနွေးခဲ့တဲ့သဘောဆောက်ပါတယ
်ဟုတ်ကဲ့အဲ့တော့တစ်ချိန်ချင်းမြန်မာနိုင်ငံရဲ့အကြက်တဲကိုကျော်လွှားနိုင်ဖို့အတွက်ပေါ့နော်အထောက်အကူပြုနိုင်တဲ့ဘောတုံ့ပြန်လို့ရမယ
်။ဟုတ်ဒီအတိုင်းဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်မဲ့ပုံကိုဒီထိပ်သီးအစည်းအဝေးပွဲမှာဟိုဒန်းသူညီတို့ဆွေးနွေးတာထက်စားလို့ရှိရင်မြန်မာနိုင်ငံကိုကိုယ်စားပြုတယ်ဆိုတော့အနေအထားတစ်ခုရှိမယ်။နောက်တစ်ခုကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေကမြန်မာအရေးနဲ့ပတ်သက်ပြီးတော့မှသူတို့ရဲ့အမြင်သဘောထားတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးမယ်တင်ပြမယ်မေးမြန်းမယ် accountability ပေါ့နော်တာဝန်ယူမှုတွေတောင်းဆိုမယ်ဆိုတော့အနေထားမှာလဲဒါမြန်မာနိုင်ငံကိုကိုယ်စားပြုတဲ့ပုံကိုကနေပြီးတော့မှဒါတိုင်းခံပေါ့နော်ကြားနာရမယ်ဖြေရှင်းချက်တွေတော့ပေးရလိမ့်မယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမိုးစစ်စစ
်ကိုဝင်းမင်းတင်ပြပေးခဲ့တာပါအခုတော့မြန်မာအရေးကုလသမဂ္ဂကော်မတီတွေမှာသံမတီဦးကျော်မုံထွန်းရဲ့တင်ပြချက်ကိုပြောပြပေးပါရစေမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူခွင့်ရချိုးဖောက်မှုတွေဟာလူသားလူပေါ်မှာကျူးလွန်တဲ့ယာဆွေးမှုမြောက်နိုင်တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းကလည်းအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမတီဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်။86ကြိမ်လောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့စစ်ထမကော်မတီမှာတောက်ချာနေကလူသားလူပေါ်ကျူးလွန်တဲ့ယာဆွေးမှုတွေနဲ့ပတ်သက်တဲ့ခေါင်းစဉ်တွေအောက်မှာဆွေးနွေးတဲ့အခါမှာမြန်မာနိုင်ငံကအခြေအနေကိုလည်းထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂကအဓိကကော်မတီတွေမှာမြန်မာအရေးတင်ပြချက်တွေနဲ့ပတ်သက်လို့တန်မကြီးဦးကျော်မုံထွန်း VOA ကိုရှင်းပြထားတာတွေကိုတင်ပြပေးပါမယ်။နိုင်ငံတကာလုံခြုံရေးနဲ့လက်နက်ဖြတ်သန်းရေးဆိုင်ရာကိစ္စတွေမှာတာဝန်ရှိတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့ပထမကော်မတီ၊ဗန္နာရေးစီးပွားရေးဆိုင်ရာဒုတိယကော်မတီ၊လူခွင့်ရေးလူသားချင်းစာနာမှုနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်တဲ့တတိယကော်မတီနဲ့နိုင်ငံတကာဥပဒေရေးရာကိစ္စတွေကိုကင်တွယ်ရတဲ့စက်ထမကော်မတီတွေမှာဒီတစ်ပတ်ထင်းတန်မကြီးဦးကျော်မုံထွန်းကမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးစီးပွားရေးလူခွင့်ရေးပြဿနာတွေကိုနိုင်ငံတကာအသိုင်းအဝိုင်းကနေဖြေရှင်းပေးဖို့အတွက်အဓိကတိုက်တွန်းခဲ့တယ်လို့လည်းတန်မကြီးက VOA ကိုပြောပါတယ်။
ကျွန်တော်အနေနဲ့တော့ပေါ့နော်ဒီမြန်မာနိုင်ငံကိုစားပြုပြီးတော့ပထမကော်မတီဒုတိယကော်မတီတတိယကော်မတီစတမကော်မတီတွေမှာတော့ဟိုကျွန်တော်မိန့်ခွန်းနေတော့အသီးသီးတော့ပြောကြားပြီးပါတယ်ခင်ဗျအထူးသဖြင့်ဒီကျွန်တော်တတိယကော်မတီမှာဆိုရင်တော့လူခွင့်ချိုးဖောက်မှုတွေပေါ့နော်စစ်ကောင်စီအနေနဲ့အဲလူခွင့်ချိုးဖောက်မှုတွေရှိတဲ့ဥစ္စာတွေပေါ့နော်အခုဒီဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းတာမကပါဘူးနော်ဟိုအရင်တုန်းကရှိခဲ့တဲ့ဥစ္စာတွေလည်းထောက်ပြပြီးတော့အဲကျွန်တော်ပြောကြားတဲ့ဥစ္စာလေးလည်းရှိပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေပါဝင်စစ်တပ်ကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတယ်လို့လည်းတမ်မတ်ကြီးကကော်မတီကိုတင်ပြခဲ့တာပါတောက်ကြံလေးကစက်ထမကော်မတီမှာဆိုရင်လဲမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေဟာလူသားလူပေါ်မှာကျူးလွန်တဲ့ယာဆွေးမှုမြောက်နိုင်တာကြောင့်နိုင်ငံတကာကနေဖြေရှင်းပေးဖို့တင်ပြခဲ့တယ်လို့တမ်မတ်ကြီးကဖေဝေကိုပြောပါတယ်
အဓိကတော့ဒီ crimes against humanity နဲ့ပတ်သက်ပြီးတော့နိုင်ငံတကာ convention တရက်ထွက်ဖို့အတွက်ပေါ့နော်ဒီကုလသမဂ္ဂမှာဆွေးနွေးညှိနှိုင်းတာရှိပါတယ်အဲဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနေ့ agenda လေးရှိတော့အဲ့အောက်မှာပဲ crimes against humanity နဲ့ပတ်သက်ပြီးတော့လူခွင့်မတရားချိုးဖောက်မှုတွေမြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်နေတဲ့ဥစ္စာတွေထောက်ပြပြီးတော့ပေါ့နော်ဒီလိုအခြေအနေတွေတေကြောင့်အထူးသဖြင့်မြန်မာနိုင်ငံလိုမျိုးနိုင်ငံတွေအနေနဲ့ဒီလိုမျိုး convention တခုရှေ့တင်နေပြီဆိုတဲ့ဥစ္စာလေးကိုလည်းအဲထောက်ပြပြီးတော့ပြောကြားဖြစ်ခဲ့ပါတယ်ခင်ဗျ။နောက်ပြီးတော့ကျွန်တော်တို့ဒီပထမ committee ဆိုရင်လက်နက်ချက်သိမ်းရေးပေါ့နော်အဲ့ဒီမှာဆိုရင်လည်းပေါ့နော်အထူးသဖြင့်ဒီ conventional weapon စနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါမှာလည်းပေါ့နော်ဒီလက်နက်ရောင်းချမှုတွေမလုပ်ဖို့ပေါ့နော်စစ်တပ်ကိုလက်နက်ရောင်းချမှုတွေမလုပ်ဖို့ဆိုတဲ့ဥစ္စာမျိုးတဲ့ထပ်လောင်းပြီးတော့လည်းကျွန်တော်မြစ်တိုင်ရက်ခံခဲ့ရပေါ့နော်ဒီဘက်ဒုတိယကော်မတီကတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စရပ်တွေဆွေးနွေးတဲ့ကော်မတီပါအဲ့ဒီကော်မတီမှာလည်းမြန်မာနိုင်ငံရဲ့ဒီစီးပွားရေးအခြေအနေလေးတွေနောက်အခုဆိုရင်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာဒီစစ်တပ်ကဆောင်ရွက်မှုတွေကြောင့်ပေါ့နော်စီးပွားရေးဆုတ်ယုတ်လာတဲ့ဥစ္စာပြောပြပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းဟာ မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ခဲ့တဲ့အတွက်စစ်ကောင်စီကနိုင်ငံတော်တစ္ဆာပေါက်ဖြစ်နေဆွဆွဲပြီးရာဟုကနေဖယ်ရှားလိုက်ကြောင်းကြေညာထားတာဖြစ်ပါတယ်။ဥကြုံမိုးထွန်းရဲ့နေရာကိုလည်းအစားထိုးခန့်အပ်ဖို့အတွက်စီစဉ်နေတာကြောင့်ကုလသမဂ္ဂကိုယ်စားလှယ်နေရာကိုစစ်စစ်ရွေးချယ်ရတဲ့ Credential Committee ကအဆုံးဖြတ်ပေးရဖို့ရှိနေပါတယ်။အခုတော့ဒေါန်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှု၄မှုကိုတောက်ကြနေနေပြည်တော်အထူးတရားရုံးမှာကြားနာခဲ့ရမှာ၃မှုကိုပဲစစ်ဆေးကြားနာနိုင်ခဲ့ပါတယ်။စစ်ကောင်စီဘက်ကအဓိကတက်တွေခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးတက်တွေလာမထွက်တဲ့အတွက်ဒီမှုကိုမစစ်နိုင်ဘူးလို့ရှေ့နေကြီးဦးချီဝင်းက VOA ကိုပြောပါတယ်။တောက်ကြနေတရားရုံးချင်းအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ယူထွေးကပြောပြပေးမှာပါ။
အဂရင်းလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄ခုကိုနေပြည်တော်တည်ထောင်တရားရုံးမှာတောက်ကြနေကတတိယအကြိမ်ကြားနာပါတယ်။အမှု၄ခုမှာ၃မှုကိုပဲစစ်ဆေးနိုင်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းကပြောပါတယ်။ရခိုင်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတဲ့ဆိုတဲ့အမှုအတွက်တရားလိုပြတက်တေတယောက်မလာတဲ့အတွက်အမှုမစစ်ဖြစ်တာပါ။တောက်ကြနေကြားနာပွဲမှာထွက်ဆိုဖို့အတွက်ခေါ်ထားတဲ့တက်တေ၂ယောက်ကတော့အခရီးလိုက်စားမှုစုံစမ်းရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုနဲ့ဝန်ကြီးချုပ်ဟာဦးဖြိုးမင်းသိန်းရဲ့ဇနီးဒေါက်ခင်မိမိကျွဲဖြစ်တယ်လို့ရှင်းနေကြီးဦးကြည်ဝင်းကပြည်ွေကိုပြောပါတယ်
။ဒီနေ့အမှုကစားတော့ဖြိုးမင်းသိန်းကတော့ဟိုတက်ပြီမလာတော့မဆက်ဖြစ်ဘူးပေါ့ဖြိုးမင်းသိန်းမိမတက်ပြီဖြစ်ခလာခင်မိမိကျွဲလာပါလားအဲ့ဒါမလာဘူးလေမလာတော့အဲ့ဖြိုးမင်းကမဆက်ရအောင်ပေါ့။ဆဲဟိုကအရင်ဘက်ကစစ်ထားတာကိုကျွန်တော်မျိုးကူပြီးကြတာပေါ့။ဒီလိုပေါ့အူရထက်ကဟိုဘက်ကစစ်ထားတာကြားနေတော့အဲ့ဒါကိုကျွန်တော်ပြည့်စုံကြတာပေါ့ကျွန်တော်မင်းကတော့ဟိုဒီဘက်ကသူ့ဘေးစလူပါပဲအဲ့ဒါမှာမိကုန်းနဲ့မှာတော့ဒီဘက်ကမိကုန်းနေဟိုဘက်ကကန်ကွက်တာတွေပါလို့ရှိတယ်ကြားပြီးကြလားအပြင်မချနိုင်ကရပတ်ချက်မှာပေးချက
်ဦးဖြိုးမင်းသိန်းထံကတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့ရဲဆိုရဲဆဆွဲချက်နဲ့ပတ်သက်ပြီးဦးဖြိုးမင်းသိန်းရဲ့ဇနီးဒေါခင်မိမိကျွဲကိုစစ်ဆေးမေးမြန်းဖို့တရားလိုစစ်ကောင်စီဘက်ကအဓိကတက်တဲ့အဖြစ်ခေါ်ယူထားတာဖြစ်ပါတယ်။လက်ရှိကြားနာစစ်ဆေးနေတဲ့အာဖိလိုက်စားမှုအမှု၄မှုမှာဒေါ်ဆန်းစုကြည်တဦးရဲကိုတည်တံ့ဆွဲဆိုထားတာ၂မှု၊နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတဲ့တမှုနေပြည်တော်စီမံတရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတဲ့တမှုတရားစွဲဆိုခံထားရတာဖြစ်ပါတယ်။ပြီးခဲ့တဲ့ရုံးချိန်တွေတုန်းကစစ်မေးခဲ့တာတွေအရာအာဂရိလိုက်စားမှုစွဲချက်တွေမှာတက်တီခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိဘဲတရားစွဲထားတယ်ဆိုတာပေါ်လွင်နေတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်။ဒီကနေ့တရားခွင်မှာတော့အာဂရိလိုက်စားမှုစွဲချက်တွေနဲ့ပတ်သက်လို့နောက်ထပ်စစ်ဆေးသိမ်းဆည်းရမိတဲ့တက်တီတွေထပ်တင်ခဲ့တာမျိုးမရှိသေးဘူးလို့ရှင်းလင်းတွေကပြောပါတယ်။ရုံးကျင်းတွေကိုအပတ်စဉ်ခေါ်ယူစစ်ဆေးမဲ့အစားတပတ်ခြားတစ်ခါစစ်ပေးဖို့ဒေါ်ဆန်းစုကြည်ကတရားရုံးကိုတင်ပြထားတာနဲ့ပတ်သက်ပြီးတော့လက်ခံမခံတရားရုံးကတောက်ကြနေကအမိန့်မချခဲ့ဘူးလို့လည်းရှင်းနေကြီးဦးကြည်ဝင်းကပြောပါတယ
်။အဲ့လိုတရားကြီးကအမိန့်ချတဲ့အခါကျတော့ तू ကဒီတက်ပြီးရတဲ့အမှု၄ခုအမှု၄ခုအမှုနံပါတ်၁၃၄၅တော့အမှု၄ခုကတမှုတစ်ခုကိုတက်ပြီးရ၅ရောက်ဆချောလို့ရှိတဲ့ခါကျတော့အဲ့ဒီ90လောက်ရှိတယ်လေ။အဲ့ဒီ90လောက်ရှိတာဒါတော့ဒီတိုင်းအခုလိုစစ်နေတာတော့မှတက်တာစနေလားစလားတော့ကြာတော့တယ်အခုလိုဒီလိုတောင်းဆိုတာဘယ်လိုကမပေးဘူးလက်ပုံပြည့်တဲ့ပုံပြင်းတယ်လို့ချိန်ပြီးမယ်တဲ့
။အာဂရိနိုင်စားမှုတွေကိုစစ်ဆေးဖို့နောက်ထပ်ရုံးချင်းကိုအောက်တိုဘာလ22ရက်နေ့သတ်မှတ်ထားပါတယ်။ဒေါ်ဆန်းစုကြည်အပေါ်ရန်ကုန်မှာတရားစွဲဆိုထားတဲ့အာဂရိနိုင်စားမှုအမှုတစ်ခုကိုနေပြည်တော်ကိုပြောင်းရွှေ့စစ်ဆေးဖို့တရားလွတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုလည်းမသိရသေးပါဘူး။စတင်စစ်ဆေးမယ်ရုံချင်းရက်ကိုလာမယ့်သတင်းပတ်တွေမှသာသိရနိုင်တယ်လို့ရှင်းလူတွေကပြောပါတယ်။အခုလိုအမှုတွေရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတချို့ရဲ့ပြောကြားချက်တွေဟာနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုထိခိုက်စေတယ်လို့ဆိုပြီးအမှုနဲ့ပတ်သက်တာတစုံတရာမပြောရလို့စစ်ကောင်စီကပုံမှန်144သုံးပြီးချင်းဒီတချို့ကိုအမိထုတ်ပြန်တားမြစ်ထားပါရဲ့ရှင
်မခင်ဖြူခွေပါရှင်အခုတော့ကိုဗစ် -19 မှုတွေကြောင့်ချင်းပြည်နယ်ဟာခါမှာသွားလာလှုပ်ရှားမှုတွေကန့်တက်ထားတဲ့အကြောင်းတင်ပြပေးပါရစီချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာကိုဗစ် -19 ကာယောဂါကူးစက်သူတွေရော့မသွားသေးတဲ့အတွက်ဘာသာပေါင်းစုံဘာသာရေးခေါင်းဆောင်တွေကအသွားအလာတွေကိုတားမြစ်ပြီးတော့ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ကြိုးစားနေကြပါတယ်ကိုဗစ်တည်ကျူလူနာတွေအတွက်လည်းကုသရေးစင်တာတွေဖွင့်ပြီးတော့ကုသပေးနေတာပါဒီကြောင်ရန်ကုန်ကလာတဲ့တရင်ကိုတော့ကိုချောချောသိန်းကပြောပြပေးမှာပါ
ကိုဗစ်တရီးယားလိုင်းမှာရန်ကုန်မြို့နဲ့တခြားမြို့တွေကကူးစက်သူအရေအတွက်တိတိတတ်တာရောကြသွားပြီမယ်။ဟာခါမြို့မှာတော့ဩဂုလကိုမိုင်းကနေအောက်တိုဘာလပထမပတ်အထိကိုဗစ်အတည်ပြုလူနာရေအတွက်ဟာတရက်ကိုအယောက်20ထက်မနည်းရှိနေစေပါ။ဒါကြောင့်လဲဒေသခံဘာသာရေးကောင်ဆောင်တွေကထိန်းချုပ်နိုင်မှုစူးစမ်းပြီးအောက်တိုဘာလ15ရက်တောက်ကြနေ့ကစလို့မနေ့9ရက်နေ့ကနေမွန်းတဲ့7ရက်အထိဒေသခံတွေအသွားအလာမလုပ်ကြဘူးတိုက်တွန်းတားမြစ်လိုက်ပါတယ်။ကျမရေတာဝန်ရှိသူတွေကမဟုတ်ပဲအခုလိုအသွာလာကန့်သက်ရတဲ့အခြေအနေနဲ့ပတ်သက်လို့ဟာခါမျိုးလူလူကျမရေဆောင်ရှောက်မှုကော်မတီကတာဝန်ရှိသူဆရာတော်တပါးကအခုလိုပြောပါတယ
်အခြေအနေပြန်တောင်းတက်တဲ့အခါမှာကြတော့ကျွန်တော်ဟိုဘာဘောဒီအခုလက်ရှိအထိကျွန်တော်စစ်ထားတဲ့ 100% မှာဟိုဘောလူတရာတွေမှာ20ဝန်းကျင်ကအခု positive ဖြစ်နေတော့မဲ့ဂိုင်းပေါင်းဆုံးဒီဘဘဒီတရောများအဖွဲ့အနေနဲ့ကျွန်တော်ဥဆောင်တဲ့ခါမှာကကြမလာဘဲနဲ့သူက flat ဖြစ်နေတယ်ပုံမှန်ဖြစ်နေတယ်ပေါ့နော်စလလုံးလုံးပေါ့ဆိုတော့လူနာလည်းပဲဘဘဒီလူနာ positive ဖြစ်တဲ့ဆုံးကလည်းပဲမကြဘူးဒီတိုင်းကျွန်တော်စစ်သွားမယ်ကျွန်တော်မဖြစ်နိုင်တော့ဘူးအခုတစ်ပြည့်ကျွန်တော်အခုမှလည်းပဲစစ်ဒေသအောင်နေနဲ့ကျွန်တော်ဒီမှာရောက်လာတဲ့လူဒီဒီမှာလည်းပဲတကုန်မြတ်မြတ်ကျွန်တော်တွေ့ရတယ်ပေါ့နော်ဒါဒီကျွန်တော်ပြန်တောင်းတက်တဲ့ခါမှာကျွန်တော်ဘာပြောပြောဆိုဒီအော်တိုဘာလာကျွန်မရဲ့ကနေ31ရက်ကျတော့လော့ကဒေါင်းဆက်မဖြစ်မယ်ဆိုလို့ကျွန်တော်အခုလိုမျိုးလော့ကဒေါင်းပေါ့နော်ကျွန်တော်ဆက်ရချင်းဖြစ်တယ်အဓိကတော့နောက်ပြီးတော့လော့ကဒေါင်းလည်းကျွာပေါ်ဒီလော့ကဒေါင်းကိုကျွန်တော်ဟိုဘောဆက်ပတ်တော့ကျွန်တော်ချပူတယ်ဒါပေမဲ့အဲ့ဒီလော့ကဒေါင်းဆိုတာကတော့အခုလိုမျိုးတင်းတင်းကျပ်ကျပ်လော့ကဒေါင်းတော့မဟုတ်ဘူးခင်ဗျာဒါပေမဲ့ဒီတစ်ခေါက်ကျတော့ကျွန်တော်ဒီမိသားစုတစ်စုမှတောင်မှအပြင်ထွက်ခွင့်အပြင်ထွက်ကပ်ပြန်ကျွန်တော်ထုတ်ပေးပြီးတော့ကျွန်တော်မိသားစုကစုမှာတက်တက်ပဲကျွန်တော်ပေးတယ်။ပြီးရင်ရာဂွန်းဈေးရေမြို့မဈေးရေနောက်ပြီးတော့စိုင်ကြောင်းတဲ့စိုင်ဒီ3စိုင်ဒီ3မြို့ရေနောက်ပြီးတော့ဈေးစိုင်နဲ့ဈေးခန်းပေါ့။ဒါကလွယ်လို့ကျွန်တော်တခြားစိုင်တွေကဆုံးဆုံးမပြူပါဘူးခင်ဗျာ
။အခုလိုမျိုးဘာသာရေးကောင်းဆောင်တွေကအပြစ်မထွက်ရအောင်တိုက်တွန်းတားမြစ်ထားတယ်လို့ကုသရေးစင်တာနှစ်ခုကိုလည်းဖွင့်ထားပါရယ်။ဟာခမြို့ပေါ်မှာဇူလင်လာကစားလို့အော်တိုဘာလာအထိစုစုပေါင်းအတည်ပြုလူနာ4000ကျော်ရှိပါရယ်။ကူးဆက်သူတွေကိုဟာခါပြည်သူစေယုံတိုင်းရင်းစေယုံဟာခါတက္ကသူတို့မှာထားဖို့သက်ဆိုင်ရန်ကပြင်ဆင်ထားပေးပါတယ်။ဒါပေမဲ့လည်းအများစုကအဲ့ဒီစင်တာတွေစီမသွားကြဘဲအိမ်မှာပဲနေထိုင်ကုသကြတဲ့အတွက်ဘာသာရေးကောင်းဆောင်တွေကစုပေါင်းပြီးဩဂုတ်လကုန်ကစလို့ကုသရေးစင်တာ1နဲ့2ဆိုပြီးတော့ဖွင့်လှစ်ပြီးကုသပေးနေတာပါ။ဒီအချိန်တွေကိုဟာခါမျိုးကန်ဒူးကအခုလိုပြောပါတယ
်။ဇာနုံနဲ့နဲ့တူးတဲ့သဘောမျိုးဖြစ်တယ်။နောက်ပြီးတော့သူတို့ကဒီစစ်ပင်ရမှာတော့မစစ်တဲ့နဲ့အိမ်မှာနေပြီးတော့အိမ်မှာဖျားတဲ့လူတွေလည်းများတဲ့ခါကျတော့အခြေအနေကဆိုးတဲ့အခြေအနေဖြစ်တယ်အဲ့တော့ဒီနေ့ဆိုးရင်ရတဲ့အခြေအနေတော့ဒါဒီကိုဗစ်နဲ့ပတ်သက်ပြီးတော့ရှိပြောက်တယ်ဒီဖျားတဲ့လူတွေကဆေးရုံမှာပြိမတော်ချင်းကြဘူးနော်ဘရိုဆေးလက်တော့မစစ်ကြချင်းဘူးမစစ်ချင်းကြတဲ့ပုံစံမျိုးဖြစ်တယ်အဲ့ဒါဘာသာရေးရတဲ့ကျတော့အဲ့ဒီဒီစင်တာရီကိုတော့စင်တာရီကိုလုံးပြီးတော့အဲစင်တာမှာစင်တာ1 2ဆိုတာရှိရောက်ကစစ်တဲ့ပူတွေ့တဲ့လူတွေကိုဒီစင်တာ1မှာထားတယ်နော်ပြောအစင်လူတဲ့လူတွေကိုစင်တာ2မှာထားတယ်အဲ့လိုပုံစံနဲ့ဘာသာရေးဆရာတွေဦးဆောင်ပေးမှာအဲ့မှာဒီကိုဗစ်နဲ့ပတ်သက်တော့ကကိုယ်လုံးငန်းကိုဆောင်ရွက်တဲ့ပုံစံပေါ့လေ
ဩဂုလကမှာစဖွင့်တဲ့ကုသရေးစင်တာတစ်ခုမှာအခုချိန်အထိလူ200ကျော်တက်ရောက်ခဲ့တယ်လို့တရားကျော်ဆေးရုံကဆင်းဝင်ရခဲ့ပြီး16ဦးသေဆုံးခဲ့ပါပြီချင်းတီနယ်မြို့တော်ဖြစ်တဲ့ဟာခါမြို့ကိုထန်တလန်ကနေစစ်ဘေးရှောင်လာတဲ့သူတွေလည်းရှိနေပြီးအော်တိုဘာလ13ရက်နေ့14ရက်တို့မှာဟာခါနဲ့ဗလန်ကြားမှာစစ်တပ်နဲ့ CNA CNF အဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဒီကနေ့မှာတော့တိုက်ပွဲမရှိဘဲငြိမ်သက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA Studies ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်ပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာနှက်အောင်ရေးပို့ဖို့လိုပါတယ်။န ဒီနေ့ဆက်တင်နေတဲ့အချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့အစီအစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။မြန်မာစံမျက်နှာနဲ့ခြောက်နိုင်ခွဲရှိပါပြီ။ VOA အမေရိကန်တန်ကတောက်ကြောင်နဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ40လေး၄၀နဲ့50တက်ပြန်လိုင်းနိုမီတာ190ရုပ်ကပါထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပြီးတော့အမျိုးသမီးကန်တာနဲ့တုတ္တဆုံနဲ့အမေရိကန်တခွင့်အစီအစဉ်တွေအပြင်သိပ္ပံနဲ့နေပညာကဏ္ဍကိုပါနားဆင်ရမှာပါ။အရင်ဦးဆုံးတော့မတ်ခင်ဖြူထွေးတင်ဆက်ပေးနေကြ
senior Canadalu, Didema Uga, followed by Maluku, the name media Lulakune, Lula Sotopo, Pioso Gunnet, Shirangani, Yeti Biro, Taipu, Hunger, Amusami, the Renda, Maria Reser, Chipari, Dinia, Tankua, Tonsang, now by the Renda de Parmazum, Jane Tinet, Nubo Ninjensu, Yara, Chitalu, Maria Resagaro, Nubo Ninjensu, Chimin Canet, Parmazum, followed by Amusami, Chipari. The two Nobel Comedy Gap Badam, Yuiche, Chim and Nabale, that the name was Susie Bro, Makim Pu Trigger, did the name better Mutami Kanama, Tempia Pita Bale.
There's a path we must choose sometime. Gotta stand up and fight sometime. ဒီမီဒီယာလိုလက်ခွင့်အခြေအနေပုံမှုစိုးဝါလာနေပြီးသတင်းသမားတွေအနေနဲ့ပြုချင်းချောက်ခံရတာတွေပို့ပြီးတော့ကြုံတွေ့လာနေတဲ့ဆိုတာကိုနိုင်ငံတကာစင်ကာလာတွေကထောက်ပြသတိပေးနေတဲ့အချိန်မှာပဲသတင်းထောက်နှစ်ဦးဒီနေ့အတွက်နှုတ်ပဲညင်ကြရေးစုပူရဲချင်းရဲ့ခံရတာဖြစ်ပါတယ်ဒီသတင်းထောက်နှစ်ဦးဟာဒီမိုကရေစီနဲ့သတင်းလိုလက်ခွင့်စိုးဝါတိုက်ခိုက်ခံရတဲ့အချိန်မှာဒီလိုခွင့်ရေးတွေအတွက
တီမှာပြောကြားသွားခဲ့ပါတယ
် Ms. Ressa and Mr. Murato are receiving the Peace Prize for their courageous fight
Ms. Ressa and Mr. Murato တို့ဟာဖိလစ်ပိုင်နဲ့ရုရှားနိုင်ငံတွေမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်ရဲရဲဝံ့ဝံ့တိုက်ပွဲဝင်ခဲ့ကြသူတွေဖြစ်တာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ရတာဖြစ်ပါတယ်။မာရီယာရက်ဆာဟာအငင်းပွားဆရာဖြစ်နေတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီရဲ့မူရင်းစီဝါတိုက်ဖျက်ရေးနှိမ်နင်းမှုတွေအတွင်းလူအများပြားတက်ဖြတ်ခဲ့တဲ့အခြေအနေ၊နောက်အနာဘိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အချင်းပြေချစားမှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့ Rappler သတင်းဌာနက2012ခုနှစ်မှာပူးတွဲတည်ထောင်ခဲ့သူဖြစ်ပြီးလက်ရှိမှာလည်း Rappler ရဲ့အကြီးအကဲ CEO တာဝန်ကိုယူထားသူဖြစ်ပါတယ်။ Maria နဲ့ Rappler သတင်းဌာနဟာဖိလစ်ပိုင်အစိုးရနဲ့သမ္မတဒူတာတီရဲ့မူဝါဒတွေကိုထောက်ပြဝေဖန်တဲ့အတွက်အနာဘိုင်တွေဘက်ကချိန်ချောက်တာပြစ်မှတ်ထားတိုက်ခိုက်တာတွေခံရပါတယ်။မိခင်နိုင်ငံဖိလစ်ပိုင်မှာဖြစ်ပျက်နေတဲ့အာဏာလွဲသုံးစားမှုတွေအကြမ်းဖက်မှုတွေနဲ့အာဏာရှင်စနစ်ကြီးထွားလာနေတာတွေကိုအများသိအောင်မာရီယာရက်ဆာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကင်ဆယ်ပြီးကြိုးပမ်းခဲ့တယ်လို့နိုဘယ်ကော်မတီဥက္ကဋ္ဌကစုကြေညာချိန်မှာပြောဆိုခဲ့ပါတယ်။မာရီယာရက်ဆာကတော့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အတွက်မယုံနိုင်လောက်အောင်အံ့ဩဝမ်းသာရပါတယ်လို့ပြောဆိုခဲ့ပါတယ
်။ Shock and disbelief. I mean, you know, I saw the list. I didn't think.
အော်ပြီးတော့မယုံနိုင်အောင်ပါပဲ။စုစည်းရင်းကိုတွေ့တော့ထင်မထားခဲ့ဘူးလေ။အရန်ကိုအံ့ဩသွားပါတယ်။တကယ်ကစုရတဲ့အကြောင်းပြောလာတဲ့အချိန်မှာကျမကအွန်လိုင်းဆွေးနွေးပွဲတစ်ခုမှရှိနေတာပါ။တကယ်ပဲဆိုတာကိုသိရတဲ့အခါမှာမျက်ရည်တောင်ကျမိပါတယ်။ခံစားချက်တွေကတော့ရိုလာကိုစတာလိုပါပဲ။ကျမတွေ့မိတာတစ်ခုကတော့ Nobel ဆုကော်မတီအနေနဲ့သတင်းတောက်လုပ်ငန်းအရေးပါတာကိုမိမောင်းထိုးပြလိုက်တာလို့ထင်ပါတယ်။ကျမနဲ့ကျမလိုပဲတခြားသတင်းတောက်ဒီမီထရီမူရာတော့ဖ်တို့ကိုဂုဏ်ပြုချီးမြှင့်တာဟာကျမတို့လုပ်နေတဲ့သတင်းတောက်အလို့ဟာဒီကနေ့ကာလမှာဘလောက်အရေးပါတယ်လဲဆိုတာကိုပြလိုက်တာပဲလို့ယူဆပါတယ်
။ဒါတော့လူပဲစုချီးမြှင့်ခံရပြီးမစားခင်ရိုက်တာသတင်းဌာနနဲ့မေးမြန်းကမ်းမှာမာရီယာဝက်ဆာပြောသွားခဲ့တာပါ။အခုအချိန်ဟာကမ္ဘာတဝန်းကသတင်းသမားတွေအတွက်အခက်အခဲဆုံးကာလတွေဖြစ်နေတဲ့ဆိုတာကိုလည်းသူ့ကိုယ်ပိုင်အတွေ့အကြုံကနေမာရီယာဝက်ဆာကပြောပြသွားပါတယ်။ပြီးခဲ့တဲ့နှစ်နှစ်တောင်မပြည့်တဲ့ကာလအတွင်းဖိလစ်ပိုင်အစိုးရကသူ့ကိုဖမ်းဝရမ်းဆယ်ခုထုတ်ခဲ့ပြီးဒီလိုအဖြစ်မျိုးကသူသတင်းတောက်အဖြစ်ရပ်တည်လာခဲ့တဲ့35နှစ်တာကာလတလျှောက်အရင်ကမကြုံခဲ့ရဘူးလို့ပြောပါတယ်ဖိလစ်ပိုင်အစိုးရကတော့ မာရီယာရက်ဆာနဲ့သူဦးဆောင်တဲ့ရက်ပလာသတင်းဌာနဟာသတင်းမတွေကိုထုတ်လွှင့်ခဲ့တယ်လို့ဆွဆွဲပြောဆိုပြီးသူကတော့စိုက်ဘာရာဇဝတ်မှုတိုက်ဖျက်ရေးဥပဒေချိုးဖောက်မှုအပါအဝင်တခြားအမှုတွေနဲ့တရားစွဲဆိုထားပါတယ်။ဒီနှစ်ဩဂတ်လထဲမှာတော့ဖိလစ်ပိုင်တရားရုံးတစ်ခုကမာရီယာအပေါ်မှာစိုက်ဘာဥပဒေနဲ့စွဲထားတဲ့အမှုတစ်ခုကိုပတ်လည်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဒီစိုက်ဘာဥပဒေအပါအဝင်တခြားဥပဒေတွေကိုသုံးပြီးစွဲဆိုခံထားရတဲ့အမှုတွေကတော့ဆက်ပြီးရှိနေသေးပါ။အာဏာရှင်ဆန်ဆန်အုပ်ချုပ်တဲ့သမ္မတဒူတာတီလက်ထက်မှာအစိုးရရဲ့မူဝါဒနဲ့လောက်ရက်တွေကိုဝေဖန်ထောက်ပြတဲ့သူတွေသတင်းသမားတွေပို့ပြီးတော့ဖိအားပေးခံလာနေရတယ်ဆိုတာကိုသတင်းလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်။မာရီယာကတော့အာဏာပိုင်တွေကဘလောက်ပဲဖိအားပေးပေးသတင်းလွတ်လပ်ခွင့်အတွက်ရဲရဲဝဝဆက်ပြီးတော့ရက်တည်ခဲ့တယ်လို့ဒီအတွက်လည်းပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နယ်စည်းမထားသတင်းတောက်များအဖွဲ့ ISF အတွင်းရေးမှူးချုပ်ခရစ်စတိုဖာဒီလွာကပြောပါတယ်။
Maria Ressa, c'est quelqu'un avec qui on travaille de très près, on collabore.
Maria Ressa ha jnaw ne ni ka so alou lou ne le so ti yaw ba. Tu nai ngan phit de Philippines nai ngan le ma Thamara Duta ti asu ya anabai ni ga u ri ri thop pi tu ko pye mat tha nei kwet ni da mo. Tu bak ka ni jnaw ru ka khu kan ka kwe pi ba de. Gwa twan ga tacha tadin naw de ko ka kwe pi tadin lo lo khwen ka kwe yi ne internet online di bo ma democracy simian sikan ni cha ma tin thong la nai yi kaisa de ko le. သူနဲ့အတူလက်တွဲပြီးကျွန်တော်တို့လှုပ်ဆောင်နေပါတယ
်။မာရီယာနဲ့ဘရပလာသတင်းဌာနတို့ဟာဖိလစ်ပိုင်စူးရရဲ့နှိကုမှုတွေကြားကပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဖို့ရှီရန်ကလည်းမကြောက်မရွံ့ရင်ဆိုင်ရပ်တည်ခဲ့တာဖြစ်တယ်လို့နိုဘယ်ဆုရွေးချယ်ရေးကော်မတီကလည်းအတိအမှတ်ပြုပြောဆိုထားပါတယ်။အခုလိုသတင်းသမားတွေရဲ့ခက်ခဲတဲ့ရုန်းကန်မှုတွေကိုအတိအမှတ်ပြုပြီးနိုဘယ်ကော်မတီကငြင်းငြိမ်းစုချီးမြှင့်တဲ့အပေါ်မှာဝမ်းသာရတာထက်အများကြီးပိုပြီးခံစားရပါတယ်လို့သတင်းသမားတွေကိုကာကွယ်ပေးရေးကော်မတီ CPJ ရဲ့အမှုဆောင်ညွှန်ကြားရေးမှူးဂျူဝဲဆိုင်မွန်ကပြောပါတယ
် I was just so thrilled, so excited, you know, just beyond. These are
ကျွန်တော်အရင်နဲ့စိတ်လှုပ်ရှားပျော်ရွှင်မိပါတယ်ပျော်ရယ်ဆိုတာအထက်ကိုပိုပါတယ်ဗျာမာရီယာရက်ဆာရောဒီမီထရီမူရာတော့ဖ်ရောကကျွန်တော်မိတ်ဆွေတွေပါသူတို့ဟာကျွန်တော်အတွက်သူရဲကောင်းသတင်းသမားတွေပါဒီစုကသူတို့ရဲ့အလုပ်သူတို့ရဲ့ရုံးကန်ရက်တည်မှုတွေကိုပိုပြီးပေါ်လွင်စေတယ်လို့အပြောင်းအလဲတစ်ခုလည်းဖြစ်စေပါတယ်ကျွန်တော်တို့သတင်းသမားတွေရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုတွေသတင်းလွတ်လပ်ခွင့်တွေကဘာတဝမ်းရုံးကန်လှူရှားမှုတွေအားလုံးကိုမိမောင်းထုတ်ပြလိုက်တာပါပဲနိုဘယ်ကော်မတီကဒါကိုအကောင်းဆုံးဖော်ပြလိုက်တာပါကျွန်တော်တို့အတွက်သတင်းအချက်အလက်တွေကမရရှိဘူးဆိုရင်သတင်းသမားတွေအနေနဲ့သတင်းတော်အလုပ်ကိုလွတ်လွတ်လပ်လှုပ်ဆောင်ခွင့်မရဘူးဆိုရင်ဒီနေ့ကဘာတဝမ်းရင်ဆိုင်နေရတဲ့အကျက်အသေးတွေကိုရင်ဆိုင်ဖြည့်ရှင်းနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကိုဒီစုကအသိအမှတ်ပြုဖော်ပြလိုက်တာပါပဲ
။အမျိုးသမီးသတင်းတောက်တူဖြစ်တဲ့မာရီယာရက်ဆာလူမဲစုချင်းမြင်ခံရတဲ့အတွက်ကဘာတဝမ်းဖိနီမှုတွေကြားရုံးကန်ရက်တည်နေကြတဲ့သတင်းမီဒီယာအဖွဲ့အစည်းတွေသတင်းသမားတွေကလည်းဂုဏ်ယူဝမ်းသာနေကြတာပါ။ဒီအထဲမှာမြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တူဖြစ်တဲ့မဆိုးဆန်ထိုင်လဲပါပါတယ်။
ဒါပြီးဖိလစ်ပိုင်နိုင်ငံမှာကရေဒီယိုသတင်းထောက်ဖြစ်တယ်။အဲ့ဒီကမှရေဒီယိုသတင်းထောက်မဟုတ်ဘဲနဲ့အင်မစီတိတ်လုပ်တဲ့ရေဒီယိုသတင်းထောက်ဖြစ်တယ်ပေါ့နော်။သူ့ရဲ့လုံဆောင်မှုတွေကသူကဒီသူ့ရဲ့သတင်းတွေကြောင့်ဒီဖိလစ်ပိုင်လောကရဲ့အုပ်ချုပ်မှုဘာလဲဆိုင်ရာမူဝါဒတွေကိုအပြောင်းလဲဖြစ်စေခဲ့တယ်။တော်တော်လေးစိတ်ကြွဖြစ်စေခဲ့တယ်ဆိုတော့ဒါလုံးဝနင်းကြယ်လို့မရတဲ့ဆက်လက်တစ်ခုဖြစ်တယ်ပေါ့နော်။ဒါပေမဲ့လည်းဒီတတိရှိတဲ့သူ့လုပ်တဲ့ဒီဖိလစ်ပိုင်ပြည်သူတွေအတွက်ဒီလိုခဲ့လေပေါ့နော်သူက2018 2019 2020တောက်ထုတ်တွေမှာဒီတရားစွပ်စွဲခြင်းကိုခံရတယ်အများကြီးသူ့မှာသူ့ရဲ့ကိုကျိုးချစ်ခိုက်ရတဲ့တိစ္ဆာတွေဒီအများကြီးဖြစ်နေပေမဲ့လည်းဒီဒီတိစ္ဆာတွေတောင်းပြီးအလုပ်ကိုအများကြီးလုပ်ခဲ့လေပေါ့နော်သူ့ရဲ့လူကြီးချက်ပြည့်တဲ့လောက်လုပ်ခဲ့လေဒီဖြစ်ဖြစ်ပဲဒီမောက်လို့ကိုပြီးတော့ဒီစားအကြခဲ့ရပါတယ်ပေါ့နော
်မဆိုးဆန်ထက်ကတော့မာရီယာရက်ဆာ2018ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ပို့ချခဲ့တဲ့သတင်းတောက်တင်နန်းတို့တခုကိုတက်ခဲ့ဘူးတဲ့သူပါသတင်းတော်တွေအခုလိုမျိုးပဲငြင်းငြင်းစုချင်းမြင်ခံရတဲ့အတွက်ဖိနှိပ်မှုတွေကြားရက်တီအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံကသတင်းသမားတွေအမျိုးသမီးသတင်းတော်တွေအတွက်လည်းအများကြီးခွန်အားဖြစ်စေတယ်လို့မဆူဆန်ထိုက်ကပြောပါတယ
်။အခုအားလုံးကြည့်ကြတဲ့အတိုင်းပဲပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါသတင်းလက်ခွင့်ကလုံးဝကိုပြတ်ဆုံးသွားတဲ့အခြေအနေဖြစ်နေတယ်ပေါ့နော်။ဒါကမြန်မာနိုင်ငံမှာရှိတဲ့သတင်းထောက်အမျိုးသမီးအမျိုးသားသတင်းထောက်တွေအကုန်လုံးကြီးကဟာလေအိုးအိမ်တွေကိုစွန့်ခွာပြီးတော့ဖြစ်ပြနေရတဲ့အချိန်ကာလဖြစ်တယ်။ဒါခါကြတော့ဒါပေမဲ့လည်းကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းထုတ်တွေကလည်းသူတို့ရင်ကျင်းမှုကိုမစွန့်လွတ်ပဲနဲ့ပေါ့နော်အခုချိန်ထိဒီသူတွေကိုသတင်းတွေတဆက်နေရလို့ရှိရပေါ့နော်ဒီလိုအချိန်မျိုးမှာဒီလိုလူပဲရှိဖို့ပေါ့နော်သတင်းထုတ်တွေကိုပြလိုက်တဲ့ဆိုတော့သတင်းဟာပေါ့နော်မြန်မာနိုင်ငံမှာရှိတဲ့သတင်းထုတ်တွေကိုအများကြီးတွန်းအားဖြစ်ပြီးရပေါ့နော်ကျွန်တော်တို့အလုပ်တွေကိုကျွန်တော်တို့ပုံမှန်ပြီးလုပ်ဖို့ကျွန်တော်တို့ရင်ကျင်းချက်တွေပြလိုက်တယ်လို့လည်း အမေကမြန်မာနိုင်ငံရဲ့အရှင်ဒီမှာဆိုလို့ရှိရင်တရင်ထောက်ပြီးရုပ်ပြဖို့အားခက်ခဲနေတယ်အဲ့အန်ဒီနဲ့ချိန်ဆောင်ခံရတယ်အဲဒီမဲ့လေဒီလိုမျိုးနိုင်ငံတကာမှာလူတွေစီရင်ဆင်းနေနေတဲ့ဖြစ်ဖြစ်ဒီထောက်ပြီးပေးအပ်လိုက်တာကပေါ့နော်ဒါဒီအခွင့်အရေးတရင်လုံးလက်ခွင့်နဲ့ဒီ professional journalism ကိုလေးစားလိုက်နာဖို့ဆက်လက်လုပ်ဆောင်ဖို့ကျမတို့တွန်းအားပေးလိုက်တယ်လို့ကျမတို့ခံစားရတယ်ပေါ့နော်နောက်ပြီးတော့ဒီအခုလိုမျိုးသမီးတရင်ထောက်တရင်လောကထဲမှာဥပဒေတရားအနေနဲ့ဒီလိုမျိုးပဲရှိရလိုက်တာဟာပေါ့နော်ကျမတို့တင်ထောက်တွေအတွက်ပို့ပြီးအကူအညီပြဖြစ်တယ်ပေါ့နော
်မာရီယာရက်ဆာဟာနူဘဲညဉ့်ညက်ရေးဆုချီးမြှင့်ခံရတဲ့ပထမဆုံးဖိလစ်ပိုင်အမျိုးသမီးဖြစ်တယ်လို့ဒီနေ့အတွက်နူဘဲဆုချီးမြှင့်ခံရတဲ့သူတွေထဲမှာတဦးတည်းသောအမျိုးသမီးဖြစ်ပါတယ်မှန်ကန်တဲ့တင်အချက်အလက်တွေအများသိစေဖို့ထုတ်ပေါ်ပြောဆိုရတဲ့သူဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တွေဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ချင်းချောက်မှုတွေကိုမကြောက်ဘဲရဲရဲဝံ့ဝံ့တိုက်ပွဲဝင်သူအဖြစ်ထင်ရှားတဲ့မာရီယာရက်ဆာဟာအရင်တုန်းကလည်းသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ပေးတဲ့နိုင်ငံတကာကဂုဏ်ပြုဆုများစွာကိုရခဲ့ပူပါတယ်။ဒါ့ပြင်ကမ္ဘာကျော် Times Magazine ကြီးရဲ့2018ခုနှစ်အထူးရှားဆုံးပုဂ္ဂိုလ် Person of the Year အဖြစ်ဂုဏ်ပြုဖော်ပြခံခဲ့ရတယ်လို့2019ခုနှစ်မှာလည်းကမ္ဘာဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်မှာဖော်ပြခံခဲ့ရသူဖြစ်ပါတယ်။အခုတခါနိုဘယ်ညဉ့်ညက်ရေးဆုကိုပါချီးမြှင့်ခံရတဲ့အတွက်အခက်အခဲတွေကြားမှာသတင်းလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ကြတဲ့သူတွေအမျိုးသမီးတွေသတင်းထောက်တွေအတွက်ကတော့မာရီယာရက်ဆာဟာခွန်အားတွေအများကြီးဖြစ်စေခဲ့တယ်ဆိုတာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြပါရှင်။ကျမဖြူစီချေပါရှင
်။အခုတော့သုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်အလှရောက်လာပါပြီဒီတစ်ပတ်တော့အမေရိကန်ပြည်ရင်းစစ်ကာလသမိုင်းဝင်တိုက်ပွဲတွေဖြစ်ပွားခဲ့ရာ Gettysburg မြို့ကလေးအကြောင်းကိုကိုအောင်အောင်နဲ့တူမတ်စုမွန်ကကူညီတင်ဆက်ပေးထားပါတယ
်ပန်ဆာဗေးနီးယားပြည်နယ်တွေက Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်ရင်းစစ်မှာအထင်ကြီးတဲ့နေရာကပါဝင်လာကြောင်းသမိုင်းဝင်မျိုးလေးဖြစ်ပါတယ်ဝါရှင်တန် DC ကနေဆိုရင်လည်းတနအီဝဲတသားလောက်ကားမောင်းသွားရင်ရောက်ပါတယ်မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကသမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ
်လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ် E. Lee ကဗာဂျီးနီးယားချန်ဆယ်လာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဦးဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂီဒီစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်
။ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ဗျူဟာကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝန်းရံမယ်။နောက်ဒီမြောက်ပိုင်းကစစ်လူလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်အဲဒီနောက်ညီငယ်လေးကိုခိုင်မာအောင်လုပ်မယ်ဆိုတာပ
ါတဖက်မှာလည်းသမ္မတအီဘရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းမိုးကျော့ဂျော့ဇက်ဟိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အဆင့်သင့်အနေထားပြင်ထားပါတယ်ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့မိုးကျော့ဂျော့ဂေါ်ဒန်မီကာသူ့ကိုတပ်တွေကုတ်ကဲဖို့အတွက်အစာထိုးခန့်အပ်ပြီးဝါရှင်တန် DC ကိုဗိုလ်ချုပ်ကြီးရောဘတ်လီရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီးရောဘတ်လီဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ
်1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနက်တက်တိုက်ပွဲတွေထိတ်တက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမှာတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ
်ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သိန်းကနန်းနားအထိနီးကပ်လာခဲ့ပါတယ်တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9,000လောက်တေကြီထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်။ဒီတိုက်ပွဲပြီး၄လကြာမှသမ္မတအီဘရာဟင်လင်ကွန်းက Gettysburg တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်းပြောကြားခဲ့ပါတယ်။သူ့ရဲ့မင်ကွန်းထဲမှာသမ္မတလင်ကွန်းကမြောက်ပိုင်းနဲ့တောင်ပိုင်းတပ်ကအသက်ဆုံးခဲ့သူတွေကို
တေဆုံးချင်းနဲ့ရှင်သန်ချင်းနှစ်ရက်ကြာကရဲရင်နဲ့လူစမ်းကောင်းတဲ့အဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါ့အပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာနာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာ American တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
ဟုတ်ပါတယ်1963ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံကအတိုင်းစစ်သားတွေဝစ်စုံနေဝစ်အရဲသားတွေကလည်းဟိုးရုံကအတိုင်းဝစ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြားတဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီနဲ့ဂက်တစ်ဘတ်တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်ဆင်ကြသူတွေလည်းရှိပါတယ်
။ဒါ့အပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝစ်ဆင်ကြပါတယ်။ဂက်တစ်ဘတ်စစ်ပွဲကြောင့်ပြောရင်တော့တစ်ဆက်တည်းပါလာတာကသမရအီဘရာဟင်လင်ကွန်ပါ
။ This nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့ American ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီးဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းရဲ့ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်ပုံစံဝစ်ဆင်ထားသူကပြောသွားတာပ
ဒီထိမ့်မဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တန်ရုံအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ့်မအခမ်းအနားပါဝင်ဆင်နွှဲသူ Jim Getty ကဆိုပါတယ
် I think by now it would have been back as one nationWe would have reunited to fight.
ကိုဆိုရင်လည်းနိုင်ငံတကာနိုင်ငံအနေနဲ့ယက်တီနေမယ်လို့မျှော်လင့်ပါတယ်။ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တီခဲ့ပြီးပါပြီ။စစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်။ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါ။အမေရိကန်အတွက်တော့အခုလိုဟိုးရုံကအတိုင်ဝစားစီရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူး။ဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ရကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါ။အခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
။အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့ဒီချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးရုံကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ့်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စည်စနဝင်တဲ့ကူညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ်
။ Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nps.gov မှာအချက်လက်တွေကိုအရင်ဖတ်ရှုလို့ရပါတယ်။Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလှည့်လည်းကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနေလဲလဲပတ်နိုင်ပါတယ်
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင်
တူတဆောင်ရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်ဒီအချိန်မျိုးမှာကြားနေကြတိတ်ပန်တဲ့ဤပညာကဏ္ဍကိုတင်ဆက်ပေးပါမယ်။သဘာဝတရား
Corona virus ကရောဂါ COVID-19 ဖြစ်လာချိန်မှာဆရာဝန်တွေကလက်ကိုဆက်ပြားနဲ့ပေးပေးချာချာဆေးဖို့အတွက်အကြံပေးကြပါတယ်။ဘာကြောင့်ပါလဲ။ဆက်ပြားအပါအဝင်ဓာတုပစ္စည်းတွေရဲ့တက်ရောက်မှုသူတို့ရဲ့အလုပ်လုပ်ပုံတွေကိုဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးကိုနည်းနည်းပြတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ပိုးမကူးဆက်အောင်ကာယောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးကပ်မပါလာအောင်လက်သန့်ဆေးရည်ကလှုပ်ပေးနိုင်တဲ့ဆိုပေမဲ့အထူးရောက်ဆုံးဒီယောဂါပိုးကိုတုတ်တင်နိုင်တာကဆက်ပြန်နဲ့လက်ဆေးလားလို့ဒေါက်တာခင်မောင်ညိုကပြောပါတယ်။
ကျွန်တော်ကိုဗစ် -19 ရောဂါဆက်ဖြစ်ကြရအဓိကလက်ဆေးကြပါဆိုတာပြောကြတယ်။အကုန်လုံးကပြောကြလက်ကိုစက္ကန့်20လောက်ပြေးပါခောက်ခုံပါနေပါဆိုတဲ့အကြောင်းအရာလေးကိုပြောကြတယ်။ကိုဗစ် -19 ကတော့တယောက်တယောက်ကူးစက်နိုင်တယ်အများကြီးရှိတယ်သူစစ်လက်ကနေတစ်ဆင့်မျက်နှာရောက်တော့ပါဇက်တီရောက်သွားနိုင်တယ်သူကမျက်နှာကိုခဏခဏကန်တယ်လက်မှာရောဂါပိုးတွေအများကြီးခံနိုင်တယ်ဆိုတာရှိအဲ့တော့လက်မှာကတ်တယ်ဆိုရက်ပိုးကလူတွေကဂရုမစိုက်နိုင်ဘူးအဲ့တော့ကျွန်တော်တို့ကလက်ကရောဂါပိုးတွေကိုမရှိအောင်ဖြေသွားရအောင်ဒါကိုနိုင်နေတဲ့အစ်စီတွေနဲ့ဆက်တမင်းဆိုတော့ဆရာဝန်တွေကကြမ်းမထန်တာညွှန်ကြားတယ်ဘလို့ဆေးမျိုးတွေနဲ့ဆေးရင်ကောင်းတယ်ဆိုတော့နှစ်မျိုးသလိုပြောကြတယ်ပထမတစ်မျိုးတော့ဆက်ပြာပေါ့ဆက်ပြာကလည်းနှစ်မျိုးရှိပါတယ်အရေးနဲ့လည်းရတယ်အခဲနဲ့လည်းရပါတယ်ဆက်ပြာမှာအပိုင်းနှစ်ပိုင်းပါလေတစ်ပိုင်းကအရေးကိုခင်တွေ့တယ်ရေပိုင်းကိုခင်တွေ့တာရှိတယ်နောက်တစ်ပိုင်းကစီပိုင်းကိုခင်တွေ့တာရှိတယ်အဲ့ COVID-19 မှာစီအပိုင်းပါတယ်ရေပိုင်းပါအဲ့စီပိုင်းကအပေါ်ပိုင်းကအဲ့အစီပိုင်းကိုအဖောက်နိုင်ရဲ့ဆက်ပြာရဲ့အကြီးအသေးကြောင့် COVID-19 ကကွဲချီပစ္စည်းသွားတယ်အထက်ကကြည့်တဲ့တခြားပစ္စည်းတွေကလည်းအဲ့ဒီအချိန်မှာပဲအရင်နဲ့ဆိုင်တဲ့ဆေးကြောမှုတွေလုပ်တဲ့အတွက်ဒီဆက်ပြာကအတော်လေးကိုအဆုံးဝင်တဲ့ပစ္စည်းဖြစ်သွားတယ် COVID-19 ကလက်ကိုသာသူစိချာချာဆင်းမယ်ဆိုရင်ဆက်ပြာနဲ့သူစိချာချာဆင်းနိုင်မယ်ဆိုရင် COVID-19 ရောဂါပိုးကလက်ကနေတစ်ဆင့်ကူးစနေတော့ပေါ့နောက်တစ်ခုကတော့သေးကျောင်းနိုင်တဲ့ဟာအလ်ကိုဟောစစ်စီကန်ဒီတော့80 60ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိပါတဲ့လက်သန်ဆေးရည်နဲ့သေးဖို့ပါပဲဒီဟာလဲအတော်လေးကိုကောင်းပါတယ်အဲ့တော့သူကကြံကြံနေဖို့ထိန်းထားဖို့အတွက်ကိုတခြားဓာတုဗေဒပစ္စည်းအန္တရာယ်မရှိတဲ့ဓာတုဗေဒပစ္စည်းစားသုံးလို့ရတဲ့ဓာတုဗေဒပစ္စည်းပေါ့ CMC လိုမျိုးပစ္စည်းတွေနဲ့ရောတော့ရည်နဲ့ဒီဆက်ပြားနဲ့ဆေးတဲ့အတိုင်းပဲဒီအကဟောနဲ့လက်ကိုဆေးရင်တော့သူကြတော့လဲချင်းချင်းချောက်တွေ့တော့အဲ့ဒီ COVID-19 ရောဂါပိုးကိုသိစေနိုင်ပါတယ် COVID-19 နဲ့ပတ်သက်တော့လူတွေသုံးဆက်ကပြောတဲ့တော်လို့အဆက်ပေါ်လို့လိုမျိုးဒီပိုးသက်ဆေးတွေသုံးတယ်ကနဆက်ပြားကြီးဆက်ပြားမဟုတ်အကဟောတွေတော့အများဆုံးသုံးတော့ပေါ့အထူးသဖြင့်လူတွေကလမ်းသွားရင်လည်းအဲ့ဒီလက်တန့်ဆေးလေးတွေကိုဘူးလေးတွေချိတ်တော့ခါချိတ်တော့မယ်ဆိုတော့ဘယ်လိုထိဖို့ခေစားလာတဲ့အနေအထားရှိပါတယ်သူရဲ့အမှန်ကြောက်တယ
်ဟုတ်ကဲ့ဒီဥစ္စာတော့လက်ဆေးတဲ့ကိစ္စပေါ့နော်ဆရာပြောတာဆက်ပြရဲ့အယ်ကိုဟောရဲ့ပေါ့နော်ဆက်နောက်ပြီးတော့ပဝင်းကျင်မှာပိုးသက်ဆေးတွေလိုက်ဖြန်းတယ်လို့ပြောတယ်ဆိုတော့အဲ့ဒီဥစ္စာကြတော့နော်ဒီပေါ့နော်လက်လိုမျိုးမဟုတ်ဘဲနဲ့ဒီပဝင်းကျင်ပစ္စည်းအကုန်လုံးမှာပေါ့နော်ပိုးသက်ဆေးတွေဖြန်းတဲ့ခါကျတော့ဘာတွေကိုသုံးလို့ရပါလဲဆရာနောက်ပြီးတော့သူ့ရဲ့ဓာတုဗေဒဆံရသူအထက်မှာဘာတွေလုပ်လဲနည်းနည်းပြောပြပေးပါဆရာ
ပိုးသက်ဆေးအနေနဲ့သူတို့အရင်ကတော့ Dettol အဆက်တော်လို့ပူပန်းဆိုတဲ့ဒီအယ်ကိုဟောအမျိုးအစားနဲ့ဘေးပတ်ဝန်းကျင်ကိုတတ်ရှင်းနေစင်းနေတတ်ရှင်းအောင်လုပ်ဖို့ကအဲ့ Dettol လို့အဆက်တော်လို့အပြင်ကိုလူတွေအများဆုံးသုံးတာကတော့ကလိုရင်းပဲအဲ့တော့ကလိုရင်းကိုအရင်ဖြစ်ပြောင်းပြင်ရင်ထုတ်ရည်ကြီးတဲ့ကိုထည့်ရပါတယ်ထုတ်ရည်ရဲ့ထည့်တော့ bleaching powder လို့ခေါ်တဲ့တော့ calcium hypochlorite အရင်ကိုရရပါအဲ့ဒီအရည်ကိုဖြတ်လိုက်တဲ့အခါမှာကလိုရင်းလာအနည်းငယ်တော့ဆက်လို့ပေါ့အဲ့ဒီအရည်က COVID-19 ကိုရိုနာဗိုင်းရပ်ရောဂါပိုးတွေကိုသေစေနိုင်ပါတယ်သူတို့ကဒီကလိုရင်းမှာသူတို့မနေနိုင်ပါဘူးအဲ့တော့ကလိုရင်းအနည်းငယ်ရှိ 25-30% လောက်ကလိုရင်းပါတဲ့အရည်နဲ့ဖြတ်ရရပါတယ်ကျွန်တော်တို့ COVID-19 ဖြတ်ဖြစ်ခါက first wave ဆိုတော့ကျွန်တော်တို့သုံးကြပါတယ် second wave တော့သုံးတယ်အဲ့တော့နောက်ပိုင်းကျတော့သုံးတာကျွန်တော်နေရပါတယ်အဲ့လိုကတော့လမ်းတွေကိုလုံးမှာလိုက်ဖြန်းတယ်လူတွေကြောက်ကြောက်နေပေါ့ ောက်ကြည့်တော့အဲဒီမှာစပြီးတော့သေးတဲ့နေရာတွေများလာပြီ။အများကြီးလက်သေးရတော့ဈေးတွေတောင်းတွေလမ်းတွေမှာအကုန်လုံးလိုက်ချမ်းကြတာ။လမ်းတွေကြောင်းတွေဈေးတွေကအကုန်လုံးဖြူနေပါတယ်။အဲဒီခေတ်ကလွတ်တော်ရှိတော့လွတ်တော်တဲ့ချမ်းကြတာပေါ့။အဲတော့အများကြီးချမ်းကြတယ်ကျွန်တော်တို့ကဒီဈေးစက်နေတွေကိုကြောင်းတွေမှာဆရာပုဂ္ဂလိကတွေမှာဒီလမ်းတွေပေးလိုက်တော့အကုန်လုံးကြပါတယ်။တတူတွေကဆရာဆရာမတွေကအကုန်လုံးဒီနီလမ်းကိုပြီးတော့ဟိုအပြည်တပြည်လုံးမှာအဆင်ပြေစွာဖြတ်နိုင်ကြပါတယ်
။ဒီပိုတက်ဆေးလုပ်တဲ့ chlorine ပါတဲ့ဆေးကိုဘယ်လိုဆက်ပါလဲဆရာ
။ chlorine ပါတဲ့ဆေးကတော့ calcium hypochlorite လို့ခေါ်တယ်။ chlorine ပါတဲ့ဟာကိုကျွန်တော် bleaching powder calcium hypochlorite လို့ခေါ်တယ်။အဲ့ဒီကောင်ကိုကျွန်တော်တို့ထုံးပေါ့ဖောက်ထုံးလို့ခေါ်တဲ့ထုံးတဲ့ရည်ကိုဖြတ်လိုက်ရင်အယောင်နည်းနည်းလေးပြောင်းသွားရင်ကျွန်တော်တို့အဲ့မှာဖောက်ထုံးထဲမှာ chlorine ပျော်သွားပြီး calcium hypochlorite ဖြစ်တော်မှုရေနိုင်ငံကြားတစ်ခါလဲလာတဲ့ကယ်ဆီယံဟိုက်ပိုကလိုရိုက်ရေကျွန်တော်ရတယ်အဲ့ဒီကောင်ကိုကျွန်တော်တို့ကအချိုးကျကျရေနဲ့ရောလိုက်ရင်ရပါတယ်သူကဟို 25% ကနေပြီးတော့ 40% ကြာရှိရင်တော့ပိုးတက်လို့ရပါပြီအဲ့ဒီခါမျိုးကျွန်တော်တို့ကဒီကလိုရင်းဒရက်ထုတ်ပြီးတော့သုံးတဲ့နေရာလည်းရှိပါတယ်လုပ်လို့ရတဲ့နေရာလည်းရှိပါတယ်သို့တော့များသောအားဖြင့်တော့ကျွန်တော်တို့ဒီစက်ယုံကြီးတွေကနေတက်ရိုက်ဝယ်သုံးကြတာများပါ
ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်မျိုးပါကိုဗစ် -19 ကူးစက်မှုကိုကာကွယ်ဖို့အတွက်ပိုးသက်ဆေးတွေအယ်ကိုဟောပါလက်တံဆေးတွေနဲ့ဆေးကြောရမှာသုံးရတဲ့ဆက်ပြလို့ဓာတုပစ္စည်းတွေကိုတွင်တွင်ကြဲကြဲသုံးကြတယ်လို့ပလတ်စတစ်အပောင်ဝင်ဓာတုပစ္စည်းတွေနဲ့တီထွင်ဖန်တီးထားတဲ့နှာခေါင်းဆီးမတ်စ်တွေတကိုယ်ရေကာကွယ်ရေး PPE ဝတ်စုံတွေမျက်နှာအကာ face shield တွေကိုလည်းယောဂပိုးကူးစက်မှုမရှိအောင်အတွက်သုံးဆွဲနေကြပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ကြည့်ဆက်ကြအောင်။သိပ္ပံနဲ့ဤပညာကဏ္ဍကိုနောက်တစ်ပတ်ဒီချိန်မှာလဲစောင့်မျှော်နှားဆင်နိုင်ပါတယ်။ဒီဝေကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာ voa@burmese.news.com ကိုစာရေးသားနိုင်ပါတယ်။ဒီညနေ 9:00 ခွဲကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့လိုင်းနိုမီတာ1925နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးမှာပ
ါ။ဒီလနောက်ပိုင်းမှာကျင်းပမယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်လိုင်ကိုမဖိတ်ဖို့တောက်ကြံနေအာဆီယံအရေးပေါ်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်မြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အစည်းအဝေးမှာအင်ဒိုနီးရှားကတင်ပြခဲ့တာလို့လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရီနိုမာဆူရီကဒီအစည်းအဝေးပြီးမှသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ကိုတော့အာဆီယံအလက်ကျဥက္ကဋ္ဌဘရူတိုင်းနိုင်ငံကစနေနေ့မှာတရားဝင်ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးဖို့မြန်မာစစ်ကောင်စီကိုအမေရိကန်အပါအဝင်နိုင်ငံပေါင်း၈နိုင်ငံနဲ့ဥရောပသမ္မဂ EU တို့ကတောင်းဆိုလိုက်ကြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းတက်ဆိုင်သူတွေနဲ့အားလုံးတွေ့ခွင့်ပေးဖို့အာဆီယံကိုယ်စားလှယ်ရဲ့ခီးစဉ်ပြည့်မြောက်အောင်စီစဉ်ဖို့စစ်ကောင်စီကိုတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအတိုင်ပင်ခံဒယ်ရစ်ချိုလက်နဲ့ဌာနပေါင်းစုံကတာဝန်ရှိသူတွေပါဝင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာအရှေ့တောင်အာရှနိုင်ငံကိုလာရောက်ဖို့ရှိနေပြီးမြန်မာနိုင်ငံအရေးအပါအဝင်ဒေသရင်းတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့ရှိနေပါတယ်။မြန်မာအရေးအပါအဝင်နိုင်ငံတကာလူ့အခွင့်အရေးကိစ္စတွေမှာနှုတ်ဆက်နေတာတာဝန်မကင်းဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာလူအခွင့်အရေးချုပ်ဖောက်မှုပြဿနာတွေပေါ်ပေါက်နေတဲ့နိုင်ငံတွေအဖြစ်နဲ့လဲမြန်မာနိုင်ငံကိုထပ်သွင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဆောင်မိုးကျော်ကပြောပြပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမှမှာ။အတန်းနှစ်နဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Nick Avenock တို့ဖြစ်ပါတယ်။ဒီမနေ့ဗီဒီယို VOA အစီအစဉ်တွေကို9mm 2440နဲ့58 9mm 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တော်တာရှင်များနဲ့တကွမြမတီသူပြည်သားအလုံးဘေးအန္တရာယ်အမျိုးမျိုးကနေကျင်းဝေးနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ
This program